အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်ခဲ့တဲ့ကျောင်းသားတွေကို42ကြိမ်မြောက်အဖြစ်တရားဝရီမြို့နယ်တရားရုံးမှာရုံးထုတ်ချိန်မှာကျောင်းသားတွေက၈နေပါဝါတွေကိုရုတ်သိမ်းခဲ့ပြီးတရားရုံးကိုလည်းအချက်၃ချက်တောင်းဆိုပြီးတော့တပိတ်မောက်လိုက်ပါတယ်။ဘာကြောင့်အခုလိုတပိတ်မောက်ကြတာပါလဲ။ဒါအပြင်ကျောင်းသားတွေကဘလို့အချက်တွေကိုတောင်းဆိုလိုက်တယ်လဲဆိုတာကိုထိုင်းအခြေစိုက် VOA သတင်းထောက်မအေအေမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှောက်ခဲ့တာကြောင့်အကျန်းဖက်ရိုက်နဲ့ဖြုတ်ခွဲခဲ့ပြီးတနစ်ကြော်ကြာတာယာဝတီအကျဉ်းထောင်မှာအမှုပေါင်းများစွာဆွဲဆိုကာကျောင်းသားနဲ့ဝန်ရံပီသူတွေကိုအာဏာပိုင်တွေကချုပ်နှောင်ထားခဲ့တာပါအင်္ဂါနေ့မှာတော့အကြိမ်ပေါင်း42ကြိမ်မြောက်အဖြစ်ရုံးထုတ်စစ်ဆေးချိန်မှာကျောင်းသားတွေကတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှုလုပ်တော့မှာမဟုတ်တဲ့အကြောင်းအသိပေးခဲ့ပြီးရှေ့နေပါဝါတွေကိုပြန်ရုပ်သိမ်းခဲ့ပါတယ်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုတရားဝင်းတင်ကသူတို့တပိတ်မှောက်ရခြင်းအကြောင်းရင်းကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီတရားရုံးကိုထွက်လာတယ်ဆိုတာပထမကျွန်တော်တို့တောင်းဆိုချက်တွေဖြစ်တဲ့ဒီမိုကရေစီပညာရေးကိုကျွန်တော်တို့အဓိကတောင်းဆိုဖို့အတွက်ထွက်လာတယ်ကျွန်တော်တို့ဒီရုံးချင်းချက်စီနေတဲ့တရားစီရင်ရေးကိုနိုင်ငံတကာနဲ့အများပြည်သူသိရှိအောင်ဆိုကျွန်တော်ထွက်လာခြင်းဖြစ်တယ်အခုတပိတ်မှောက်တဲ့ဆုံးဖြတ်ချက်ကကျွန်တော်တနစ်တာလာတဲ့ကျွန်တော်တို့ဘက်ကအမှုတွေတစ်ခုပြီးတစ်ခုသာဆက်လက်ဆွဲဆိုနေတယ်ကျွန်တော်တို့ဘက်ကယူတော့ပြန်လဲတရားဆွဲဆိုမှုကိုတရားသူကြီးက2008ဖွဲ့စည်းပုံအခြေခံဥပဒေအရနဲ့ပယ်ထားတာရှိလို့သူ့ရဲ့လုံခြုံရေးအရနဲ့ပယ်ထားတာရှိတယ်ပြီးတော့ဒီဥပဒေကလူလူရောကာကွယ်မပေးဘူးဆိုတာတေချာလာတဲ့အနေအထားမျိုးကကျွန်တော်တို့အနေနဲ့ဒီလက်ရှိသမာနိုင်ငံလုံးဝရှိတဲ့တရားရုံးတိုင်းကိုကျွန်တော်တို့တပိတ်မှောက်မှာဖြစ်တဲ့အတွက်အလုံးမဲ့ပုံစံကတော့ကျွန်တော်တို့ကဒီတရားရုံးကိုထွက်မယ်တရားရုံးကိုထွက်ပြီးတော့အဓိကအချက်ကကျွန်တော်တို့ဒီတရားရုံးကစီရင်ချက်တွေတရားရုံးနဲ့အဓိကပူးပေါင်းပါဝင်ဆောင်ရွက်မှုရှိလို့တော့မှာမဟုတ်ခင်ဗျာသူ့ဘက်ကသူဘာပဲလုပ်လို့ကျွန်တော်တို့အနေနဲ့ခင်လူရှိပြီးဥပဒေပြလိုက်တော့မှာဗျာဒီအစိုးရလက်ထက်ကငြင်းတိုင်းပဲအခုကလည်းကျွန်းဝင်လင်းပြောရမယ်ဆိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဒါစစ်တပ်ကိုအခြေပြုရေးဆွဲထားတယ်အခုအကုန်လုံးဥသိမ်းစိန်လို့ပါတော့အသာပေါ်နော်ဒါစစ်တပ်ကိုတောထောင်တော့ကန်ပြလာတဲ့ဒီအစိုးရဖွဲ့ဖြစ်တဲ့အတွက်စစ်တပ်ရဲ့ငြင်းတိုင်းပဲတောင်းသားတွေကိုရန်သူတွေကိုသဘောထားပြီးအညှို့တကြီးနဲ့ဆက်လက်ပြီးတော့ပြိနေခဲ့တယ်လို့ကျွန်တော်တို့အနေနဲ့သတ်မှတ်တယ်ဗျာ
ပြီးခဲ့တဲ့ရက်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့အတွက်တောင်းဆိုခဲ့ပြီးဒီကနေ့တောင်းဆိုချက်တွေထဲမှာလည်းဒီမိုကရေစီစံနှုန်းနေနဲ့ကန့်ညီတဲ့ဖွဲ့စည်းပုံဖြစ်ဖို့တွေအပါအဝင်အချက်၃ချက်ကိုတောင်းဆိုထားတယ်ဆိုပြီးကိုတီဟဝင်းတင်ကဆိုပါတယ
်ပထမတစ်ချက်အနေနဲ့ကျွန်တော်တို့ဒီမိုကရေစီပညာရေးတိုက်ပွဲလမ်းဆက်လက်ညှိနှိုင်းထားချက်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီ၄ဝန်ဆောင်ကတိကဝတ်တွေကိုဆက်လက်အကောင့်ထဲပေါ်ပေးဖို့အားကိုတစ်ချက်တောင်းတယ်ပြီးတော့နောက်တစ်ချက်ကကျွန်တော်တို့ဒီမတရားဥပဒေပုံမှန်နဲ့ဆွဲဆိုထားတဲ့ဒီနိုင်ငံအကျဉ်းသားတွေအကုန်လုံးအမှုတွေပိတ်သိမ်းပေးဖို့ဆိုတဲ့တစ်ချက်တောင်းတယ်ပြီးတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့အခြေခံဥပဒေပေါ့နော်ဒီမိုကရေစီစံချိန်စံညွှန်းနဲ့ကန့်ညီပြီးတော့ဖက်ဒရယ်ပြည်ထောင်စုကိုအခြေခံနဲ့အခြေခံဥပဒေတည်တည်ပြတ်ထွန်းလာရေးကိုကျွန်တော်တို့တောင်းဆိုရပ
ါဒီကနေ့မှာပဲမြန်မာနိုင်ငံမှာအယက်သားစစ်စစ်လို့ခေါ်ဆိုနိုင်တဲ့သမရအစ်စ်ကိုရွေးချယ်နိုင်ခဲ့ပါပြီဒီသမရအစ်စ်ကိုတပိတ်မောက်ကျောင်းသားတွေကကြိုဆိုခဲ့ပြီးဒီမိုကရေစီစံနှုန်းနေနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပြောင်းလဲဖို့ပြင်ဆင်နိုင်ဖို့တိုက်တွန်းတဲ့အကြောင်းကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတစ်ကလည်းဆိုပါတယ
်တိုက်ခိုက်ပြီးရည်တည်နေတဲ့ဒီပါတီတခုကအခုအစိုးရဖွဲ့ပြီးတဲ့အခါမှာသူတို့တင်ရောက်တဲ့ကိုယ်စားလှယ်တယောက်ကသမရရတဲ့စီရင်ဥစ္စာကျွန်တော်တို့ဂုဏ်ယူပါတယ်ဝမ်းလဲဝမ်းသာပါတယ်အဲ့တော့အဲ့သမရကစီးခဲ့တဲ့သမရတွေထက်စားလို့ရှိရင်ပြည်သူတို့ပို့ပြီးထမ်းဆောင်နိုင်တယ်လို့ကျွန်တော်ညွှန်လင်းတယ်ဒီအစိုးရစီလက်ထက်မှာလည်းအစိုးရစီဒီသမရစီနဲ့အစိုးရစီကိုကျွန်တော်တောင်းဆိုချင်တာတေကဥတွေကိုပြည်သူတွေအတွက်ပြင်နိုင်ပါစေလို့ကျွန်တော်တို့တောင်းအပ်ပေးပါတယ
်ပြီးခဲ့တဲ့2014ခုနှစ်ကစပြီးအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကကန့်ကွက်တပိတ်မှောက်ခဲ့ပြီးခရီးရှည်ချီတက်မှုကိုလှုပ်ဆောင်ခဲ့တာပါခရီးရှည်ချီတက်မှုတွေကိုလှုပ်ဆောင်နေစဉ်အတွင်းမှာလူလူရဲ့စာနာထောက်ခံမှုတွေရရှိခဲ့ပြီးတဲ့နောက်မှာသူတို့ဟာအစိုးရလွှတ်တော်နဲ့ပညာရေးကွန်ရက်တို့အပါအဝင်ကျောင်းသားတွေကလေးပွင့်ဆိုင်ဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။ဒီဆွေးနွေးပွဲတွေမပြီးပြတ်ခင်2015ခုနှစ်မတ်လ10ရက်နေ့မှာပဲသူတို့တွေဟာလက်ဗရန်မြို့နယ်မှာအကျန်းဖက်ရိုက်နဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါ။အစိုးရကတော့တည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူခဲ့ရတာဖြစ်ကြောင်းဆိုခဲ့ပါတယ်။သူတို့ကိုရိုက်နဲ့ဖမ်းဆီးစဉ်တုန်းကရရှိခဲ့တဲ့ဒဏ်ရာတွေကြောင့်ကျန်းမာရေးဆိုးဝါးမှုတွေအတွက်လည်းလုံလောက်တဲ့စေဝါကုသခွင့်တွေမရရှိခဲ့ဘူးလို့လည်းကျောင်းသားတွေကဆိုပါတယ်။ကျောင်းသားတွေကိုတနှစ်ကျော်ကြာတဲ့အထိအမှုပေါင်းများစွာနဲ့တရားစွဲဆိုခဲ့ရမှာကျောင်းသားကောင်းဆောင်တဦးကိုအနည်းဆုံးအမှု20ကနေအများဆုံးအမှု90လောက်တိရှိပြီးနေ့စဉ်နှီးပါဆိုသူတို့တရားရုံးတက်နေရတာပါကျောင်းသားတွေကတော့ပြီးခဲ့တဲ့ရုံးချင်းတွေကနေစပြီးတဦးချင်းအလိုက်တပိတ်မှမှုတွေလုပ်ခဲ့တယ်လို့အခုအခါမှာတော့အစုဝေးနဲ့ဒပြိုင်နဲ့တရားရုံးနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်တော့ဘူးဆိုတာတပိတ်မှောက်ခဲ့တာဖြစ်ပါတယ်ရှင်